ဇူလိုင်လ23ရက်နေ့တနင်္လာနေ့ကအီရန်နိုင်ငံတဝန်းအ ਨੇ စုံမျိုးပေါင်း15မျိုးမှတပုံတွေကအကြိမ်ပေါင်းများစွာဇက်တိုက်ဘုံခွဲတိုက်ခိုက်မှုတွေတနတ်နဲ့ပစ်ခတ်မှုတွေကြောင့်အ ਨੇ စုံလူ106ဦးသေဆုံးပြီးလူ200ကျော်ဒဏ်ရာတွေရရှိသွားခဲ့တယ်လို့အီရတ်ရရှိတွေကပြောပါတယ်2019ခုနှစ်မေလ10ရက်နေ့ကတိုက်ခိုက်မှုကြောင့်လူ100ကျော်သေဆုံးခဲ့ရပြီးတဲ့နောက်မနေ့ကတိုက်ခိုက်မှုကြောင့်သေဆုံးမှုတွေဟာသွေးထွက်တန်ရုံအများဆုံးဖြစ်ပါတယ်မနေ့ကအဆိုးဆုံးတိုက်ခိုက်မှုကဘက်ဂရက်မြို့တော်ရဲ့မြောက်ဖက်16မိုင်အကွာထာချီရမှာဖြစ်ပွားခဲ့ပြီးတော့လူ40နီးပါးသေဆုံးသွားခဲ့ပါတယ်မနေ့ကတိုက်ခိုက်မှုတွေမှာတနာသမားတအူးကအနောက်မြောက်ပိုင်းကစစ်စခန်းတစ်ခုမှာပစ်ခတ်လို့အီရတ်စစ်သား15ဦးသေဆုံးရမှုလည်းပါဝင်ပါတယ်မြောက်ပိုင်းကကာကွတ်မြို့မှာဇက်တိုက်ဘုံခွဲတိုက်ခိုက်မှုတွေနဲ့ဘက်ဂရက်မြို့တော်မှာကာဘုံခွဲတိုက်ခိုက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်မနေ့ကတိုက်ခိုက်မှုတွေအတွက်ဘယ်သူဘယ်ဝါလက်ချက်ဆိုတာကိုတော့မသိရှိရသေးပါဘူးခင်ဗျာ